တလနီးပါးကြာစစ်ဆေးကြာနာမှုရပ်နားထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးမစ္စတာရှောင်းတန်နဲ့အပါအဝင် NLD အစိုးရလက်ထက်ကဝန်ကြီး3ဦးတို့ရတဲ့နိုင်ငံတော်လျှို့ဝှက်ဥပဒေပုံမှန်31ကငနဲ့ဆွဲဆိုထားတဲ့အမှုကိုဒီကနေ့ပြန်လည်စစ်ဆေးကြားနာခဲ့ပါတယ်။ဒီနေ့ရုံးချိန်မှာစစ်ကောင်စီဘက်ကတင်တဲ့တပ်သေးနှုတ်ကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒူရဲမှုအစင်းရှိတဲ့ရဲအရာရှိတဦးနဲ့ယာအိမ်မှုတဦးတို့ကိုဒီကနေ့စစ်ဆေးမှုလုပ်ခဲ့တယ်လို့သိရပါတယ်။စီးပွားရေးကြံပေးရှောင်းတန်ရဲ့ laptop မှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆာရွက်ဆရာနေကြောင်းသူ့အပြင်ဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝန်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုစစ်ကောင်စီဘက်ကနိုင်ငံတော်လျှို့ဝှက်အဥပဒေပုံမှန်31ကငယ်နဲ့တရားဆွဲဆိုထားတာဖြစ်ပါတယ်။ကင်းစာဝေဒနာကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုလုပ်ခဲ့ရတဲ့ NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းရဲ့ကြမ်းမာရေးအခြေအနေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ထဲကစစ်ဆေးကြနာမှုတွေကိုခਿੱတရနာထားခဲ့ရတာကိုအခုမှပြန်လည်စတင်စစ်ဆေးကြတာဖြစ်ပါတယ်။ဦးစိုးဝင်းအခြေအနေကတိုးတက်လာတဲ့အခြေအနေမှာရှိပေမဲ့စေယုံဆွေးနွေးမရသေးတာမို့ဒီကနေ့ရုံးချင်းကိုမတက်ရောက်နိုင်ကြောင်းတရားရုံးကိုတင်ပြလာခဲ့တယ်လို့သိရပါတယ်။ဒီကနေ့မှာရှောင်းတန်တဲ့တဦးတည်းကိုဆွတ်ဆူထားတဲ့လဝကအဥပဒေကိုလည်းစစ်ဆေးခဲ့ပြီးတရားလူပြတက်တဲ့တဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။အမှုနှစ်ခုစလုံးစစ်ဆေးချက်တွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရသေးပါဘူး။ဒေါအောင်ဆန်းစုကြည်ရှင်းနေတယ်ကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကပုံမှန်144ထုတ်ခါဖြည့်ဆို့ခွင့်ပိတ်ထားတာကြောင့်အသေးစိတ်အခြေအနေကိုတော့မသိရှိရသေးပါဘူး။ရုံးချင်းကိုလာမဲ့ကြာတာပရိနေဇန်နဝါရီလ20ရက်နေ့ကိုထပ်မံချိန်ဆိုထားပါတယ်ခင်ဗျာ။